နေစရာဤမြေကဘာမှာလေတုညဉ့်ညံလို့ကဘာလူကြီးရဲ့စုစုပေါင်းရဲ့600ခန်းနှုံးနဲ့ညီမျှတဲ့လူ9သန်းနှစ်စဉ်သေဆုံးရတယ်လို့ Our Warren Data ဆိုတဲ့ကဘာချက်လက်ဆိုင်ရာသုတေသနအဖွဲ့ကပြောပါတယ်လေတုညဉ့်ညံရတဲ့အကြောင်းရင်း၄ခုရှိပြီးပထမဆုံးနဲ့အဓိကအကျဆုံးကရင်နံနဲ့ကြောင်မီးသွေးလိုရုပ်ကျွင်းလောင်စာတွေလောင်ကျွမ်းတာပဲလို့ဟောင်ကောင်ခြေဆိုင်မြေကဘာရေးရာ Earth Dog Out ပတ်ဝန်းကျင်ဆိုင်ရာသတင်းဖြာပြဝက်ဆာမျက်နှာကပြောပါတယ်ဒီနောက်အိုဆုံးနဲ့ကြက်ခိုးကြောက်ရာသီဥတုအခြေအနေကြောက်နဲ့အပူလှိုင်းနဲ့တောမီကြောက်လဲလေရုညဉ့်ညံရတယ်လို့ဖော်ပြပါတယ်။အိမ်ပြင်ပလေရုညဉ့်ညံတာနဲ့ရုပ်ကျင်းလောင်စာလောင်ကျွမ်းဒါဟာနာတာရှည်ယောဂါဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပြီးနှလုံးယောဂါရလေဖြတ်တတ်အဆုတ်ကင်ဆာနဲ့အသက်ရှူလမ်းကြောင်းဆင်ရယောဂါဝေဒနာတွေခံစားရပါတယ်။ကြောင်မီးသွေးဟာကဘာမြေကြီးကိုပူနွေးစေတဲ့ကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လွှတ်တဲ့ရုပ်ကျွင်းလောင်စာလည်းဖြစ်ပါတယ်။တနအီမှာလက်ဆက်1မီဂါဝက်ထုတ်လုပ်တိုင်းကြောင်မီးသွေးသုံးဓာတ်ပိဆက်ယုံတွေကနေပြန်မြကာဗွန်ဒိုင်အောက်ဆိုက်ပေါင်2200ကျော်ထွက်ရှိပါတယ်။ဒီကာဗွန်တွေဟာရာသီဥတုကိုကြီးကျယ်ပြောင်းလဲစေတဲ့အတွက်ကုလသမဂ္ဂကကြီးမှုပြီးကာဗွန်လျှော့ချဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။ကဘာကကာဗွန်လျှော့ချဖို့ဝိုင်းဝန်းစူးစမ်းနေချိန်မှာမြန်မာစစ်ကောင်စီကတော့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှင့်တဲ့ကြောင်မီးသွေးသုံးဓာတ်ပိဆက်ယုံတိဆောက်လို့တဲ့ဆန္ဒရှိနေပါတယ်။ဒီအတွဲကာဇက်စစ်တန်နိုင်ငံမှာအောက်တိုဘာ3ရက်ကနေ6ရက်နေ့ထိကျင်းပခဲ့တဲ့ပထမကျင်းရှိုင်ဟိုင်းပူးပေါင်းဆောင်ရွက်မှုအဖွဲ့ညီလာခံမှာကြောင်မီးသွေးကနေလက်စစ်တာထုတ်လွှင့်နိုင်ဖို့စစ်ကောင်စီစွန့်ရင်ဝင်ကြီးဦးကိုကိုလွင်ကအကူအညီတောင်းခံခဲ့တာပါ။အင်ရှင်စွန့်ရင်ဝင်ကြီးနဲ့တွေ့ဆုံချိန်မှာကြောင်မီးသွေးကနေလက်စစ်တာထုတ်ယူနိုင်ဖို့နည်းပညာနဲ့တတုဗေဒဘာသာရပ်ကိုစာတွေ့လက်တွေ့သင်ကြားပေးဖို့ပြောခဲ့ပါတယ်။တကယ်တော့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်တီချစ်မှာ2005ခုကတည်းကလက်ပတ်တဲ့တီချစ်ကြောင်မီးသွေးသုံးဓာတ်ပိဆက်ယုံကကြောင်မီးသွေးဆိုးကျိုးတွေကိုအထင်ရှားသက်သေထူပြီးဖြစ်ပါတယ်။ဒီဆိုးကျိုးတွေကိုသူသေးသေးလည်းမဟုတ်ပညာရှင်လည်းမဟုတ်တဲ့တာမန်တီချစ်ဒေသခံတယောက်ကလက်တွေ့ကြုံတွေ့ရတာကိုပြောပြပါတယ်
။မီးသွေးပြာရောကြောင်မီးသွေးညှော်နံရောဖုံမုံရောအကောင်လုံးကားလေးသွားတဲ့ပုံမုံကြီးရောပုံမုံကြီးရှိရတယ်ကြောင်မီးသွေးညှော်သွန်နံလေးပြာမုံကြီးရလွင့်ဆိုက်ခင်းနေတဲ့ကြဆိုက်ခင်းကမအောင်တိနေနေကြတော့ရောင်းမညော့တယ်ကြောင်မီးသွေးညှော်အနံ့ရယ်ကြောင်မီးသွေးနိုင်သွင်းရတုံခါမှုရယ်ဆိုသတိသားတွေပြည့်စည်ပြီးတော့ဝတ်တည်ရအရင်က10កောင်12កောင်10កောင်10កောင်အဲ့လောက်ပေါက်တာ5កောင်6កောင်အဲ့လောက်5កောင်6កောင်မှာအသေးသေးပါသေးတယ်ခင်ဗျအပြည့်အနည်းဆုံး3កောင်လောက်ပါတယ
်ဒီသင်္ကန်းစာတွေရှိနေပေမဲ့စကောင်စီဟာတန့်စင်စွမ်းရင်စာလေရုညဉ့်ညမ်းစေတဲ့ကြောင်မီးသွေးသုံးဆက်ယုံကနေလက်စစ်တာထုတ်လုပ်ဖို့စီစဉ်နေတဲ့သဘောရှိပါတယ်။ဒီဆက်ယုံမျိုးတွေကိုလူတို့ကမလိုလားဘူးလို့ရပ်ပြည်နယ်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတယောက်ကလည်းပြောပါတယ်
။အဓိကကကျွန်တော်တို့အစိုးရဒါ20စလုံးပေါ့နော်။ဒါအစိုးရ20ပါလို့ပြောခဲ့တဲ့ဥစ္စာတောင်မှသူတို့ကိုယ်တိုင်ကသူတို့ပြန်လာတဲ့ဥတွေကိုဟိုအစိုးရကိုယ်တိုင်ကမလေးစားလေးစားလိုက်တာတကူမှမရှိတဲ့ဒါစီမံကိန်းတွေလုပ်တိုင်းသူကလေးစားလိုက်နာကြတာဥရီတွေပြတန်းချက်တွေနောက်ပြီးလုံထုံးလုံးကြီးတွေကိုလေးစားလိုက်နာကြတာတခုမှမရှိနောက်ထပ်ဘယ်နိုင်ငံကပဲလာလာသူတွေပဲလာလို့ဒီဥရီတွေကိုပြတန်းချက်တွေအားလုံးလုံထုံးလုံးကြီးတွေအားလုံးကိုလေးစားလိုက်နာမှုမရှိသေးရတော့ခင်ဗျာကျွန်တော်နိုင်ငံမှာပြည်သူကဒုက္ခရောက်မှာ
စစ်ကောင်စီကကြောင်မီးသွေးသုံးဓာတ်ပိဆက်ယုံပဲအာယုံရောက်ချိန်မှာမြန်မာနိုင်ငံပါဝင်တဲ့အာရှတိုင်းမှာစီးပွားရေးတိုးတက်ရေးလောင်စာဖူလုံရေးနဲ့ကာဗွန်ကင်းစင်ရေးတပိုင်းနဲ့ကြိုးပမ်းရအောင်ဂျပန်နိုင်ငံကဥဆောင်မယ်လို့ဂျပန်ဝန်ကြီးချုပ်ကီရှီရာကအခုဒီဇင်ဘာ18ရက်ကပြောကြားလိုက်ပါတယ်။အာဆီယံ8တောင်အာရှနိုင်ငံများအသင်းနဲ့ဂျပန်နိုင်ငံဆက်ဆံရေးရွှေရတုအထိမ့်မှအထူးထိပ်သီးအစည်းအဝေးအပြီးမှာပြောကြားတာပါ။စစ်ကောင်စီမပါဘဲကြာအာဆီယံအသင်းဝင်9နိုင်ငံဂျပန်နဲ့ဩစတြေးလျနိုင်ငံတို့တက်ရောက်တဲ့ AZEC အာရှတွင်ကာဗွန်လုံးဝကင်းစင်ရေးအဝေးအဝိုင်းထက်သေးညီလာခံမှာပြောကြားတာလည်းဖြစ်ပါတယ်။အရှမှာကာဗွန်ကင်းစင်ရေးအတွက်အမေရိကန်ဒေါ်လာ28ထရီလီယံလိုအပ်တယ်လို့သူအရှေ့နိုင်ငံဖြစ်လက်ခံကျင်းပတဲ့ AZEC ညီလာခံမှာပြောပါတယ်။ AZEC ကနဦးချီလန်းတစိတ်တစ်ပိုင်းအဖြစ်ကာဗွန်လျှော့ချရေးနည်းပညာရပ်တွေနဲ့အဖွဲ့အစည်းနိုင်ငံတွေကိုကူညီမယ်လို့လည်း ပြောပါတယ်ဂျပန်နိုင်ငံဟာ2011တုန်းကမြင်းငရင်ဆူနာမီနဲ့ဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းပုံပျက်စီးတဲ့သုံးတကွမ်းဓာတ်တွေမကျရောက်ခင်ကနျူကလ িয়ার ဓာတ်ပိစက်ရုံတွေကိုအားကိုးခဲ့ပါတယ်ခုတော့ဂျပန်နိုင်ငံဟာအာရှတိုက်ကာဗွန်ကျူးစင်ရေးကိုဥဆောင်မဲလို့လူသိရှင်းကြားကြေညာလိုက်ပါတယ်တစ်ချိန်တည်းမှာအာနာသိမ့်မြန်မာစစ်ကောင်းဆောင်ကတော့ရုရှားအားကိုးနဲ့နျူကလ িয়ার အိမ်မက်ကိုအကောင်အထည်ဖော်ဖို့ရှိနေပါတယ်ရှင်